ထိုင်းနိုင်ငံမှာနေဆက်မြဝတီဘက်ချမ်းကမြန်မာလူသမားတွေနေရပြန်ဝင်ရောက်လာတဲ့အခြေအနေတွေကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်ကူးစက်မှုနှုန်း၄၀လုံးလုံးမြင့်တက်လာနေတာကြောင့်ထိုင်းမြန်မာနေဆက်မြဝတီဂိတ်ဖက်မှာတော့မြန်မာလူသမားတွေဝင်ရောက်မှုကိုမနေ့ကငါစပြီးပိတ်ပင်မယ်လို့သိရပါတယ်။ဒီကနေ့နောက်ဆုံးရမှာတော့နေရပြန်သူမြန်မာလူမျိုး၂000ကျော်မြဝတီဘက်ချမ ကပိတ်လိုက်ပြီးကတည်းကနေ့စဉ်မြန်မာနိုင်ငံကိုပြန်နေတာဟာလူဦးရေ 16,000 ကျော်ရှိနေပါပြီ။မတ်လ25ရက်နေ့မှာတော့မြန်မာလူမျိုး 2,000 ကျော်နေရပြန်ခဲ့ကြတာပါ။မတ်လ26ရက်နေ့မှာမြန်မာဘက်ကလည်းဝင်ဝင်ပိတ်လိုက်တော့မှဖြစ်တယ်လို့ထိုင်းဘက်ကလည်းညမထွက်ရ၊နေမြေဖြတ်သန်းခွင့်မပြုတာတွေထုတ်ပြန်တော့မှမို့နှစ်ဖက်လုံးကပိတ်ပစ်တော့မှဖြစ်တဲ့အကြောင်းကရင်ပြည်နယ်မြောက်ပြည်ခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါရစေ။
နောက်နေ့ကျွန်တော်တို့ကတော့ TV မှာရက်ပြီးမှရက်ပြီးဒီနေ့နောက်ဆုံးမှာဟုတ်ကဲ့သူတို့ကလည်းရက်ပြီးလေးမှရက်ကြောင်းလေးစီညာထားပြီးသူတို့မှမာရှယ်လောက်ထုတ်ထားပြီးလေးမှ Area Light နှစ်ဖြာလုံးဒီစက်မှတ်လာပြီးနောက်ပြီးတော့အရင်ဆုံးကတော့ဒီပီတာတပန်းကုံဝိုင်းရင်ခတ်မှဆူလို့ဒါလို့ဟိုကတော့ပီတာဒီနှစ်ခွန်းသုံးလာရအောင်လေသူတို့စီမံဆောင်နေပြီးလေးမှတန်ရောင်းလည်းဖိတ်ဆက်ပြီးဆောင်ရလေပါ
ပြည်ပြည်နယ်ဆိုရနဲ့တက်ဆိုင်ရာမြောက်ရီခင်ကတာဝန်ရှိသူတွေဟာနေရပြန်နေအတွက်ကားတွေကိုတိုင်းနဲ့ပြည်နယ်လိုက်စီစဉ်ဆောင်ရွက်ထားတာတွေလုပ်ပေးပေမဲ့နေရပြန်နေအနေနဲ့သူတို့မှာထားတဲ့ကားတွေကိုသာစီပြီးသွားကြတာမျိုးတွေရှိနေတယ်လို့လည်းဆိုပါတယ်။နေရပြန်လို့သူတွေမှလည်းနေဆက်ခိတ်မှဆောင်ရတာမျိုးတွေကိုစိတ်မရှိတာမျိုးတွေဖြစ်တာကြောင့်မနေ့ကတော့ရုံးရင်ဆန်ခတ်မှုအနည်းငယ်ရှိခဲ့ပေမဲ့မလ25ရက်နေ့မှာတော့နေ့လယ်တနာရီကျော်ကလေးကလူတွေအဝင်ထွက်သိမ့်မရှိတော့ဘူးလို့လည်းဆိုပါတယ်
။ဟုတ်ကဲ့ဟုတ်
ကဲ့ဒီကရည်ကြတာတော့ဒီနေ့ပြင်တာတခုလည်းမဟုတ်ဘူးတွဲသွားလို့မရဘူးဒီမှာ
ဟုတ်ကဲ
့ဒီတန်ဖြစ်လို့လည်
းဟုတ်ကဲ့
တတိယစီစဉ်တာပေါ်မှာဒီစနစ်ကြပြာမှားတယ်ဘုံမလို့ဆက်ကမ်းမရလမ်းညင်းချက်တွေဖတ်ပြရတယ်ဒီလိုမိခိုင်းမှုသွားလာမယ်ဒီလိုမှသွားလာပြီးတစ်ခါတစ်ဆက်ဒီမှာတိုင်းဒေသကြီးကြီးတွေကိုဖိတ်ဆက်ပြီးတော့ဒီလိုတွေ့တဲ့အောင်ပိုင်းလို့ထားတဲ့ဖြစ်ဖြစ်ဆက်ရတဲ့ကောင်းရင်းလို့ထားပြီးလူသားလေးစီမံနေအောင်ကျေကျေပါတော့မှာ
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြန်ဆန်နေတာကြောင့်ထိုင်းနိုင်ငံကခရိုင်အာဏာပိုင်တွေအမိန့်နဲ့နယ်မြေဖြတ်တန်းခွင့်တွေပိတ်လိုက်ပါပြီ။မလ26ရက်နေ့မှာတော့ထိုင်းတနိုင်ငံလုံးမှာညမထွက်ရအမိန့်နယ်မြေဖြတ်တန်းခွင့်မရှိတဲ့မာရှယ်လောအမိန့်ဟာအတီးဖြစ်တော့မှာဆိုပြီးထိုင်းအာဏာပိုင်တွေကဆိုပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်ရှင်။